Apple ရဲ့ iOS 9အသစ်ကြောင့်လေကြော်ညာလောကမှာတော့တော်တော်လေးကြည့်ရိုက်သွားတာပဲကိုသားညုံရေ
Safari browser ပေါ်မှာကြော်ညာတွေမမြင်အောင်တားနိုင်တဲ့ App Blocker application တွေကြောင့်မဟုတ်လားဗ
ျဟုတ်တယ်လေ Apple ကသူကိုယ်တိုင်တော့ online ကြော်ညာတွေကိုသွားပြီးတော့တားတာမျိုးမဟုတ်ဘူးဒါပေမဲ့အဲ့လိုမျိုးတားစီးပေးနိုင်တဲ့ App Blocker application တွေကို iOS 9ထွက်တဲ့ September 16ရက်နေ့တနေ့ထဲမှာပဲ Apple ရဲ့ App Store ကနေပြီးတော့ download လုပ်ခွင့်ပြုလိုက်တော့ iPhone iPad သုံးကြတဲ့သူတွေ download လုပ်ကြတာနောက်တရက်မှာတယ်ဒီ Apple App Store မှာအယောင်ရဆုံး application 5ခုမှာ3ခုက Ad Blocker app တွေဖြစ်သွားတယ်လေ
။ကြော်ညာတွေပေါ်မလာအောင်တားပြီးတဲ့အဲ့ဒီ application တွေထဲမှာ36နိုင်အတွင်းအယောင်ရဆုံးဖြစ်သွားတာက Peace ဆိုတဲ့ application ပြ။ဒါပေမဲ့ဒီလောက်အောင်မြင်သွားပြီမဲ့တစ်ဖက်မှာသူ့အနေနဲ့ဒီအောင်မြင်မှုအပေါ်မှာစိတ်မတန့်ဘူးလို့ဆိုပြီးတော့ Peace app ကိုဖန်တီးတဲ့ developer ကအဲ့ဒီ app ကို App Store ကနေပြီးတော့ပြန်ရုပ်သွားလို့တော်တော်လေးကိုသတင်းကြီးသွားတာပဲလေ။
အဲ့ဒီ programmer ကနာမည်ကြီး IT ပညာရှင် American blogger Marco Arment လေတကယ်တော့ဒီ iPhone iPad လိုမျိုး mobile device တွေအတွက်ကို ad blogger တွေရောင်းနိုင်တော့မယ်ဆိုတဲ့သတင်းထွက်ခဲက media နဲ့ထုတ်ဝေရေးလောကထဲမှာတော်တော်လေးကိုဆွေးနွေးစရာပြောစရာဖြစ်ခဲ့တာရှင် internet စာမျက်နှာတွေပေါ်မှာကြော်ညာတွေပေါ်မလာအောင်လုပ်မယ်ဆိုရင်အဲ့ဒီကြော်ညာတွေကနေရတဲ့ဝင်ငွေအပေါ်မှာအားထားနေရတဲ့ထုတ်ဝေသူတွေအတွက်ထိခိုက်မယ်လို့ပြောကြားတဲ့သူတွေကတစ်ဖက်ဒီကြော်ညာတွေကြောင့်မလို့အင်တာနက်ဆာမျက်နှာပေါ်မှာအဓိကဖော်ပြတဲ့အကြောင်းအချက်တွေဖတ်နိုင်ဖို့အတွက်အနှောက်အယှက်ဖြစ်လို့ကြော်ညာတွေကိုမမြင်ရရင်ကောင်းမယ်လို့ပြောကြတဲ့သူတွေကတစ်ဖက်အငင်းပေါ်ကြတာရှင့
် Wall Street Journal ရဲ့ဆောင်းပါးထဲမှာရေးပြထားတာကဒီ App Blogger App တွေရဲ့ကောင်းကျိုးကအင်တာနက်ဆာမျက်နှာတွေမှာကြော်ညာတွေရှုပ်နေတော့လို့ရှင်ကိုဖတ်ချင်တာကိုမြန်မြန်ဆန်ဆန်အဆင်ပြေပြေနဲ့လုံလုံချင်ချင်ဖတ်နိုင်ကြမယ်ကြော်ညာကြောင့်မလို့ဆာမျက်နှာကြီးလေးပြီးတော့ပွင့်မလာတာတို့ကိုဖတ်ချင်တဲ့အပိုင်းကိုရောက်အောင်မြန်မြန်ကြော်မသွားနိုင်တာမျိုးတွေအတွက်စိတ်နှောက်ယှက်ဖြစ်နေကြမလို့ဘူးတဲ့တဖက်ကျတော့လေကြော်ညာတွေကရတဲ့ဝင်ငွေကိုအားထားနေရတဲ့ထုတ်ဝေလုပ်ငန်းအသေးစားတွေရဲ့ဒီဆက်ပြီးတော့ရပ်တည်နိုင်မှုကိုချင်းချဲရရောက်မယ်ဒီနှစ်ဖက်ကြားမှာငင်းပွားစရာဖြစ်နေကြတာဖြစ်တယ်လို့ရေးတယ်ဗ
ျမိုဘိုင်းလက်ကင်ဖုန်းတို့တက်ဘလက်ကွန်ပျူတာတို့သုံးကြတဲ့သူတွေကိုအဓိကဥတီပြီးတော့လှုပ်ထားတဲ့ကြော်ညာတွေမှာခုနပြောသလိုမျိုးဒီစာဖတ်သူအညိုအညင်ဖြစ်အောင်လို့ပေါ်ပေါ်လာတာမျိုးနောက်တစ်ခုခုမြင်ရဖို့အတွက်ကြာနေတာမျိုးတွေအပြင်ကိုတချို့ကဒီလက်ကင်ဖုန်းသုံးနေတဲ့သူဘလို့ website မျိုးတွေစီကိုသွားတယ်လဲဘလို့ကုန်ပစ္စည်းမျိုးတွေကိုခြိုက်တတ်တယ်လဲဆိုတာကိုသိရအောင်လို့ track လို့ထောင်လှမ်းတာတွေလည်းရှိတယ်လေအဲဒါကြောင့်ကုန်ပစ္စည်းကိုရိုးရိုးကြော်ညာတဲ့ကြော်ညာမျိုးနဲ့သုံးနေတဲ့သူမသိအောင်လို့ခြေရာခံလိုက်တတ်တဲ့ကြော်ညာမျိုးဆိုပြီးတော့နှစ်မျိုးကွဲနေတယ်ဆိုတာကိုတော့ New York Times သတင်းစာဆောင်းပါးထဲမှာအကျယ်တဝင့်ကိုရေးထားပါတယ်
မကူအာမန်ကဒီသူ့ရဲ့အောင်မြင်နေတဲ့ Peace App ကိုပြန်ရုပ်သွားတော့ကလည်းသူ့ရဲ့ blog မှာဗာရေးလဲဆိုတော့သူ့ရဲ့ ad blogger ကဒီလူများကြီးကိုကောင်းကျိုးပြုနိုင်တဲ့ချိန်ထဲမှာဒီ ad blogger ကြောင့်ထိခိုက်တဲ့သူတွေလည်းပါနေတာမဟုတ်လို့သူ့ရဲ့ app ကိုဆက်မရောင်းတော့ပါဘူးတဲ့ဒါပေမဲ့လည်းဒီ ad blogger တွေရှိဖို့လူတွေဆိုတဲ့အချက်ကိုလည်းသူကတော့လက်ခံထားတယ်လို့ပြောတာပဲမဟုတ်လားဗျအ
ဲဒါကြောင့်မို့လို့ဒီ ad blogger တွေရဲ့ကျင့်ဝတ်နဲ့ပတ်သက်လို့ရှုပ်ထွေးမှုတွေအများကြီးရှိတယ်လို့ New York Times သတင်းစာဆောင်းပါးကရေးတာပါဒီကနေ့ခေတ်မှာအင်တာနက်အတွက် online ကြော်ညာတွေကလည်းတိတ်ပြီးတော့အရေးပါပါတယ်တဲ့ online မှာစာဖတ်တဲ့သူတွေအတွက်ရေးသားဖော်ပြနိုင်ဖို့ကထုတ်ဝေဖြန့်ချိသူတွေဘက်ကကြော်ညာတွေကရတဲ့ဝင်ငွေလိုတယ်ဒါကြောင့်ကောင်းတဲ့ကြော်ညာကဘာလဲဆိုးတဲ့ကြော်ညာကဘာလဲဆိုတာကိုရှင်းအောင်လုပ်ဖို့လိုလာတယ်အဲ့လိုလုပ်တဲ့နေရာမှာလဲဘာနဲ့တိုင်းမှာလဲဆိုတာကမေးခွန်းထုတ်စရာဖြစ်ပြန်တယ်တဲ
့ App Store ဆိုင်တွေမှာအယောင်ရဆုံး application က App Blogger တွေဖြစ်လာတော့ online ပေါ်ကကြော်ညာတွေရဲ့အခန်းကဏ္ဍကိုကြော်ညာရှင်တွေထုတ်ဝေသူတွေဘက်ကပြန်ပြီးတော့သုံးသပ်စရာဖြစ်လာနေပြီလို့persons design ပညာကျောင်းကတွဲဘက်ပုံခတ်တယောက်ရဲ့ပြောကိုစောင်းမမှာကူးကားပါရယ
်တကယ်တော့ website ပေါ်ကကြော်ညာတွေမမြင်အောင်လို့တားတဲ့ software မျိုးတွေကအစ်အဆန်းတော့မဟုတ်ဘူးရှင် desktop computer တွေအတွက်ကရှိနေတာကြပြီဒါပေမဲ့အခုနောက်ပိုင်းမှာကလက်ကင်ဖုန်းလို mobile device မျိုးနဲ့ internet သုံးတဲ့သူတွေကပိုပိုများလာနေတော့လက်ကင်ဖုန်းတွေအတွက်ကို ad blocker software တွေကို download လုပ်သူတွေလည်းပိုပိုပြီးတော့များလာတာပါအဲ့ဒါကြောင့် website တွေကြော်ညာရှင်တွေအတွက်ကဝင်ငွေထိခိုက်လာမယ့်အလားအလာပိုများနေပြီလို့KT Bannon နဲ့ Sydney Amber တို့နှစ်ယောက်ရေးတဲ့ New York Times သတင်းဆောင်ပါးမှာတုံ့တက်ထားတာပါ
။တချင်ထဲမှာနောက်စဉ်းစားစရာတစ်ခုကကျွန်တော်တို့လူ website တွေပေါ်ကအကြောင်းအရာတွေကိုရှာဖွေဖတ်တဲ့သူတွေ website တော်တော်များများပေါ်မှာအခမဲ့ဖတ်နိုင်ရဲ့ဆိုတာကအဲ့ဒီဒီ internet ဆာမင်နာတွေပေါ်မှာထည့်တဲ့ကြော်ညာကားတွေကိုသူတို့ရနိုင်လို့မဟုတ်လားမဆွေမြမွေ။တကယ်လို့အဲ့ဒါမရတော့ဘူးဆိုလို့ရှိရင် website တွေအနေနဲ့ကတခြားနည်းလမ်းနဲ့ဝင်ငွေရှားတော့မယ်။အဲ့ဒီခါမှာအခုလိုမျိုးအခမဲ့သူတို့ရဲ့အချက်လက်တွေကိုပေးဖတ်ပါတော့မလားဆိုတာကလည်းစဉ်းစားစရာရှိတယ်ဗျ
။ဟုတ်တယ်ကိုသားညုံရဲ့အဲ့ဒါကြောင့် online ကြော်ညာရှင်တွေအနေနဲ့သတို့ကြော်ညာကြောင့်အဲ့ဒီ internet ဆာမျက်နှာစီကိုရောက်လာတဲ့သူတွေအနှောက်အယှက်မဖြစ်စေမဲ့ကြော်ညာမျိုးလုပ်ဖို့လိုတယ်။တစ်ဖက်မှာလည်း ad blogger တွေကကြော်ညာအားလုံးကိုမမြင်ရအောင်လုပ်မဲ့အစားစိုးကျိုးဖြစ်မဲ့ကြော်ညာမျိုးတွေကိုပဲရွေးပြီးတော့တားနိုင်တာမျိုးလုပ်ရင်တော့အကောင်းဆုံးဖြစ်မှာပဲရှင
်။အဓိကကတော့ဒီကြော်ညာလုပ်ပြီးတော့မှဖုန်းသုံးနေသူအကြောင်းကို online ပေါ်မှာနောက်ရောက်ခံစုံစမ်းတဲ့ ad tracker မျိုးတွေမရှိတော့ဘူးအရေးကြီးတာပဲဗျ။ ဒါနဲ့အခုဒီ Peace App Blogger Application ကိုမရောက်တော့ဘူးဆိုပေမဲ့တခြား App Blogger တွေကတော့ Apple App Store မှာဝယ်လို့ရသေးတယ်မဟုတ်လားမဆင်မြန်မွေ
ရပါသေးတယ်ရှင်ဒီ Apple ကုမ္ပဏီကသူ့ရဲ့ App Store မှာအခုလိုမျိုး Mobile App Blogger တွေကိုရောင်းဝယ်ပြုရတာက Mobile Device တွေပေါ်ကနေပြီးတော့မှဒီ Internet သုံးရပို့ပြီးတော့ကောင်းစေဖို့ဖြစ်ပါတယ်လို့ Apple ပြောခွင့်ရသူကပြောထားပြီးသားလေနောက်ပြီးတော့ Marco Arment ကလည်းသူ့ရဲ့ application ကိုဆက်မရောင်းဖို့ဆုံးဖြတ်ခဲ့ပေမဲ့လည်း Purify နဲ့ Crystal ဆိုတဲ့ application တွေကလည်းသူ့ရဲ့အကြောင်းအရာဆုံး Peace application လိုမျိုးကြော်ညာတွေပေါ်မလာအောင်ကောင်းကောင်းတားနိုင်ပါတယ်လို့သူ့ရဲ့ blog မှာရေးထားပါဗျ။အဲ့ဒီ Peace app ကိုဝယ်ထားတဲ့သူတွေဆိုရင်လည်းပေးထားတဲ့3ဒေါ်လာပြန်လိုချင်တယ်ဆိုရင်လည်းအမှန်မယ်တဲ့ဆက်ပြီးတော့လည်းတုံးလို့ရနိုင်မှာပါ။ဒါပေမဲ့တခုပဲနောက်မှာတော့လိုအပ်တဲ့ update တွေလောက်တာမျိုးရှိတော့မှာမဟုတ်ပါဘူးတဲ့ရှင်။